to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်မေလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နှာစင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ဒီဗော်ဒီမျိုးမှာတနတ်သမားလက်ချက်နဲ့တည်ဆောင်းခဲ့တဲ့ခရင်းငယ်ရဲ့မိသားစုကိုတွားရောက်အားပေးခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကိုပြစ်ခတ်မှုအပေါ်ရက်တက်ဖွဲ့ရဲ့တုံ့ပြန်မှုကြန့်ကြာတာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးဖို့အတွက်မြို့ကန်တွေတောင်းဆိုခဲ့ကြပါတယ်။ဥရောပကောင်စီမှာယူကရိန်းသမ္မတဒီကနေ့မိန့်ခွန်းပြောဖို့ရှိပြီးရုရှားပေါ်ဖိအားပို့ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကြာဆုံးစစ်တီတွေအတွက်အောက်မေ့ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေကျင်းပနေပါတယ်။အခုလိုမျိုးထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညရဲ့နောက်ဆုံးရမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေထဲမှာတော့ဒီကနေ့မနက်ပိုင်းနေပြည်တော်မှာစစ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့အတွေ့ဆုံခဲ့ပါတယ်
အဒီနေ့တော့ကျွန်တော်တို့ဒီတက်ချင်းချင်းနဲ့ဒီမနိုင်ရင်ကျွန်တော်ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်အဒီကထုတ်ပြန်ချက်တော့ဒီမနက်ခင်းတော့မှထုတ်ပြန်မယ်နော
်ဘွားဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ပြောပြပေးခဲ့တာပါရှင်ဒီတွေ့ဆုံမှုပေါ်မှာသုံးသက်ချက်နောက်ပိုင်းအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထဲမှာတော့လက်နက်ကြီးကြီးကြလို့အရက်သားတချို့ထိခိုက်ဒေဆုံးမိဒဏ်ရာရပါတယ်ရခိုင်တောင်ပိုင်းမြို့နယ်တချို့မှာတော့စစ်တပ်ကစစ်အင်အားတွေတိုးချဲ့လာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာမူလာရန်ကလေးငယ်19ယောက်နဲ့ဆီယာမန်နီယောက်တည်ဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ထားရာယူဗော်ဒီမျိုးကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျိုးဘိုင်ဒန်တို့တနင်္ဂနွေနေ့ကသွားရောက်ပြီးတော့ချက်ရစ်သူတွေကိုနှစ်သိမ့်အားပေးခဲ့ပါတယ်။ရော့မူလာကျန်းကျောင်းရှိမှာတည်ဆုံးသွားသူတွေအတွက်အထိမ်းအမှတ်လုပ်ထားတဲ့နေရာကိုသမ္မတနဲ့သမ္မတကတော်တို့သွားရောက်ခဲ့ပြီးတဲ့နောက်ချက်ရစ်သူမိသားစုတချို့သွားလေးရှိတဲ့ကက်သလစ်ဘုရားရှိခိုးကျောင်းကိုသွားရောက်ဝတ်ပြုဆုတောင်းခဲ့ပါတယ်။ဖျားကျောင်းကနေချန်ရင်သူမိသားစုဝင်တွေနဲ့တည်တံ့တွဲဆောင်ဖို့အသွားဆောင်ဆိုင်နေတဲ့လူတရာလောက်ကဖြစ်ခတ်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်လုပ်ဖို့အတွက်တမရကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်အသက်18နှစ်အရွယ်တနတ်သမားကျောင်းထဲမှာပြစ်ခတ်တာကိုတနားကျော်ကြာအောင်ရဲတွေကရင်ဆိုင်မတုံ့ပြန်တာနဲ့ပတ်သက်လို့ဝေဖန်မေးခွန်းမှုတွေထုတ်ချင်နေပါပဲအခုလိုသမ္မတကိုတခုခုလုပ်ပါလို့တောင်းဆိုကြတာဖြစ်ပါတယ်သမ္မတကလည်းလုပ်ပါမယ်လို့တုံ့ပြန်ပြောခဲ့ပါတယ်ပြစ်ခတ်မှုဖြစ်တဲ့နေ့ကတနတ်သမားရှိနေတဲ့ကျောင်းကထဲမှာပိတ်မိနေကြတဲ့ခရင်းငယ်တွေကအရေးပေါ်ဖုန်းနံပါတ်ကိုတစ်ချိန်မကခေါ်ပြီးတော့ရဲကိုအမြန်လွတ်ပြီးသူတို့ကိုကယ်တင်ဖို့အတွက်ပန်ကြားခဲ့ကြပါတယ်ပြစ်ခတ်မှုကိုတုံ့ပြန်တဲ့ရဲဌာနရဲမှုကကျောင်းထဲမှာတနက်သမားပြစ်ခတ်မှုရပ်သွားပြီလို့မှားယွင်းသုံးသပ်ဆုံးဖြတ်ခဲ့တာကြောင့်ရဲအရာရှိတွေကျောင်းကနေချက်ချင်းဝင်ဖို့အမိန့်မပေးခဲ့တဲ့အတွက်နောက်ထပ်ကလေးငယ်တွေပြစ်ခတ်ရပြီးတည်ဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအပေါ်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ယူဗော်ဒီမြို့တော်ဝန်ဒေါ်မက်ကလိန်ရဲ့တောင်းဆိုမှုအရတရားရေးဌာနကသုံးသပ်မယ်လို့တနင်္ဂနွေနေ့ကပဲကြေညာခဲ့ပါတယ်ရှင်။
ဒီနေ့ကျင်းပတဲ့ဥရောပကောင်စီစည်းဝေးမှာယူကရိန်းကိုကူညီရေးရုရှားပေါ်သဘာဝစွန့်အင်မီခုံနေရတာရှော့ချရေးတဲ့ရုရှားကျူးကျော်စစ်နဲ့ဆက်နွယ်ဖြစ်လာတဲ့စန္ဒရိကလူကြောင့်ဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီချိန်မှာပဲယူကရိန်းနိုင်ငံမှာကီးဗ်ရဲ့မြို့တယ်နဲ့1540ပြည်နှစ်ပတ်လည်နေ့ကိုကျင်းပကြပါတယ်။ယူကရိန်းနိုင်ငံပြန်လည်ထူဆောက်ရမှာကမ္ဘာလုံးရဲ့အားထုတ်မှုလိုအပ်တဲ့အတိုင်းဘယ်လိုအကောင်းဆုံးကူညီနိုင်မလဲဆိုတာကိုဆွေးနွေးကြပါမယ်လို့ယောဘကောင်စီရဲ့ဥက္ကဋ္ဌ Charles Mitchell ကပြောပါတယ်။ရင်းနှီးတဲ့သဘာဝတရားဝင်ဈေးမြင့်တက်လာတာနဲ့ဆက်ဆက်လို့စားသောက်ကုန်ဈေးနှုန်းတွေတက်လာတဲ့အကြောင်းကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကဆိုပါတယ်။ယူကရိန်းနိုင်ငံမှာတော့ရုရှားတပ်တွေက Severo Donetsk မြို့ကိုဆက်လက်တိုက်ခိုက်နေပြီးမြို့အဆောက်ဦး90ရာခိုင်နှုန်းပျက်စီးသွားခဲ့တယ်လို့ Tamara Zelensky ကတနင်္ဂနွေနေ့ကဗီဒီယိုမိန့်ခွန်းမှာပြောကြားပါတယ်။သမ္မတဇယ်လန်စကီကအရှေ့ပိုင်းကခါကစ်မြို့ကိုတောက်ရောက်ပြီးယူကရိန်းတပ်တွေကိုတွေ့ဆုံစုချင်းမြင့်ခဲ့ပါတယ်။ Ukraine ya dudia chizo miyoga ne Russia tatwe go omyin zwa mautum nai jang tabra ye di khi khi sen ga jatta nira ba. Tabi me khaki data ye 30 yagai no hu Russia tatwe ga teibai chase phit chang Ukraine tatwe ye data saya ocho yin nu alo sene yu pof ga pyo ba de. တော့ဘိုက်စကန်မျိုးခေါဆောင်ဝင်ကျင်နေရာတွေကိုပြန်လည်သိမ့်ပိုက်နိုင်မှုယူကရိန်းကတမ်းမြတ်ထိုးစစ်တပ်ကိုတင်းငွေနေနေကဆင်နွှဲလိုက်ပါတယ်။ဒါပေမဲ့ရုရှားနိုင်ငံသားဝင်ကြီးစာဂျီလက်ဗရော့ကတော့ဒိုနက်စ်နဲ့လွန်ဟန့်စ်ဒေသလွတ်မြောက်ရေးဟာဦးစားပေးလုပ်ငန်းဖြစ်ပြီးအဲ့ဒီဒေသကိုလွတ်လပ်တဲ့နိုင်ငံတွေဖြစ်ရုရှားကရှုမြင်ကြောင်းပြင်သစ်ရုပ်မြင်သံကြား ကိုလံဘီယာနိုင်ငံမှာအကြမ်းဖက်မှုတွေအားကြီးလိုက်စားမှုတွေနဲ့တရားမျှတမှုတွေအဆုံးသတ်ရင်အတွက်အပြောင်းလဲတွေလုပ်သွားဖို့အတွက်ဂူစတာဖိုဘက်ထရိုကမဲ60ရာခိုင်နှုန်းရရှိထားပါတယ်။လက်ရှိအထက်လွှတ်တော်အမတ်ဖြစ်တဲ့ဂူစတာဖိုဘက်ထရိုကမဲ60ရာခိုင်နှုန်းရရှိထားတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။တတိပုဂ္ဂလအဖြစ်အရွေးခံတဲ့အင်ချမ်းမြင့်တစ်ထည်ကြီးရူဒိုဖိုဟနန် ကျောင်းစစ်တီတွေအတွက်အမတ်တရာခန္ဓာကိုဒီနေ့တက်ရောက်ဖို့ရှိပါတယ်။အမေရိကန်ပြည်တော်စုမှာကြာဆုံးစစ်တီအောင်မြင်ပွဲနေ့ဖြစ်နေ့စဉ်မေလရဲ့နောက်ဆုံးပတ်တနင်္လာနေ့ကိုသတ်မှတ်ထားတာကြောင့်ဒီနေ့အတွက်ဒီကနေ့မေလ၃၀နေ့ကိုအစိုးရရုံးပိတ်ရခြင်းညာထားတာပါ။ရုံးပိတ်ရဖြစ်သလိုငွေကြေးစည်းကွက်တွေလည်းပိတ်ထားပါတယ်။အမေရိကန်နိုင်ငံသားတွေအတွက်စစ်သည်ကြီးတွေမှာသွားရောက်ပြီ ဒီနေ့ကျင်းပတဲ့ရွယ်တနက်သမားကျောင်းထဲမှာပြစ်ခတ်တာကိုတနင်္ဂနွေနေ့ရွယ်ချတဲ့အောက်မေ့ဘွယ်အထိမ်းမှတ်နေ့လည်းဖြစ်ပါတယ်။မစ္စတာဆင်လာတိုင်းမှာဝါရှင်တန်မြို့တော်မှာမော်တော်ဆိုင်ကယ်တွေတန်းစီလက်စီပြီး Rolling to Remember ဆိုတဲ့ကြာဆုံးစစ်တီတွေကိုဂုံပြုတဲ့အထိမ်းမှတ်လည်းကျင်းပါလိမ့်ရှိပါတယ်။ဒီနေ့မော်တော်ဆိုင်ကယ်တွေစီကြတဲ့အခမ်းအနားကိုတော့စစ်ပြစစ်မှုထမ်းဟောင်းတွေကြားမှာကိုကိုကိုအစိုးစီရင်မှုတွေတိုးလာတာကိုအများအာယုံဆိုင်အောင်အသိပေးတဲ့အခမ်းအနားဖြစ်လဲရည်ရွယ်ကျင့်ပါပါတယ်။
ဒီမရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ့စနေနေ့အထိပိုင်းတို့မီတာ31 kHz 9.3 MHz နဲ့9.15 MHz ပိုင်းတို့မီတာ59 kHz 6.5 MHz ဖြင့်စနေတိုင်းမှာလိုင်းလက်မီတာ190 kHz 5.8 MHz နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင်။ အစီအစဉ်နဲ့ဆက်ခွန်ရရနေ့တွေမှာကျင်းပမယ်အိန္ဒိယအာဆီယံနိုင်ငံကြ合いဝင်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံကြ合いဝင်ကြီးကိုဖိတ်ကြားမှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံကြ合いဝင်ကြီးဌာနအရာရှိတွေနဲ့တန်တမန်တွေကိုကိုးကားပြီးတော့ The Hindu သတင်းစာမှရှင်းသားထားပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကြောင့်စစ်ကောင်စီအပေါ်နိုင်ငံတကာဖိအားပေးမှုတွေတိုးနေချိန်မှာပဲအိန္ဒိယအစိုးရအရာရှိတချို့နဲ့တန်တမန်အတိုင်းဝိုင်းရဲ့အပြောအရအာဆီယံအစည်းအဝေးတွေမှာလိုပဲစစ်ကောင်စီဘက်က နိုင်ငံကြ合いဝင်ကြီးများအစည်းအဝေးကိုပါနိုင်ငံကြ合いဝင်ကြီးဦးဝနမောင်တွင်အစားနိုင်ငံကြ合いဝင်ကြီးဌာနအမြင်နဲ့အတွင်းဝင်ဦးချမ်းအေးကိုအိန္ဒိယနိုင်ငံနိုင်ငံကြ合いဌာနကဖိတ်ကြားထားတယ်လို့ The Hindu သတင်းစာကရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအိန္ဒိယနိုင်ငံကြ合いဝင်ကြီးဌာနဘက်ကပါတရားဝင်ထုတ်ပြန်လာတော့မရှိသေးပါဘူးရှင်။ကိုဗစ်-19ကြောင့်ကုန်သွယ်ရေးနဲ့လမ်းမဆက်သွယ်ရေးအကန့်အသတ်တွေရှိနေကြပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှတလုံးမှာ Med Effectiveness Mouse Sewa ကိုဖတ်မိတာဟာ
2017ခုနှစ်မှာစံချိန်အတိတ်တင်လိုက်တယ်လို့ကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်။ဘိတ်ဆိုင်ပြိုးအေရီယာကစက်တရာဂိုင်တုံကျသွားပြီမဲ့မြန်မာနိုင်ငံမှာမက်အဖီတမင်စေဗျာအမုတ်နဲ့အခဲတွေကိုဖမ်းမိတာဟာ2019ခုနှစ်ဖမ်းမိတာထက်နှစ်ဆရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကတဲ့6နှစ်စည်းရင်းတွေအရမြားသက်တဲ့မြားလာနေတာကိုလည်းပြသနေတယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာနိုင်ငံအရှေ့မ ဒီနေ့ကျင်းပတဲ့ဥရောပကောင်စီစည်းဝေးမှာယူကရိန်းကိုကူညီရေးရုရှားစည်းလုံကတော့တည်ငြိမ်နေတယ်လို့အစည်းအဝေးခန်းစားကပြောပါတယ်။ဒါရဲ့အဓိပ္ပာယ်ကတော့မြန်မာနိုင်ငံမှာမူဝစ်စည်းဝါးရရှိနိုင်တာကအပြောင်းလဲနည်းနည်းလေးပဲရှိတယ်လို့ကုလသမဂ္ဂမူဝစ်စည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံးကောက်ချက်ချထားပါတယ်။
နီဘောနိုင်ငံမှာခီးတဲ့26ရောက်ပါသွားတဲ့လေယာဉ်ပြတ်ချခဲ့ရသည့်ဟိမိုရာတောင်တန်းဒေသတော်ဝိုင်ရှာဖွေနေတဲ့ကယ်ဆယ်ရေးတွေအလောင်း14လောင်းကိုဒီကနေ့တင်းတင်းလာနေမှာတွေ့ရှိခဲ့ပါတယ်။ချန်နယ်ပျောက်ဆုံးနေသူတွေအသက်ရှင်နိုင်ဖို့အခွင့်အလမ်းအင်တာနက်လေလို့တောင်ဝိုင်ရှိသူတွေကပြောပါတယ်။လေယာဉ်ပြတ်အပိုင်းစားတွေကိုနီဘောစစ်တပ်ကဒီကနေ့အစောပိုင်းမှာတွေ့ရှိခဲ့တာပါ။တ ဒီနေ့ကျမတို့ရဲ့အရွယ်တနက်သမားအကြောင်းနဲ့မှာပြခတ်တာကိုတနိုင်းရင်ပြောပြပါမယ်။အသက်ဆက်ရှင်တဲ့အရွယ်တနက်သမားအကြောင်းနဲ့မှာလေချောင်းထိမ့်သိမ်းမျောစင်နဲ့လေရင်အဆက်အသွယ်ပြတ်သွားခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာနီဘောလူမျိုးလေရင်မှုတွေနဲ့ထီးတယ်တွေအပြင်အိန္ဒိယလူမျိုးလေယောက်၊ဂျာမန်နှစ်ယောက်တို့ပါသွားခဲ့ပါတယ်ရှင်။
နိုင်ငံတော်ဘာကူးစက်မှုတော့ကြာလာတာလည်းများတရုတ်နိုင်ငံရှာဟိုင်းမြို့ကတချို့ပြည်သူဦးရင်တွေကလေးကစားကွင်းတွေနဲ့ဈေးဝယ်စင်တာတွေကိုဒီနေ့တတင်းကလေးနေ့ကပြန်ဖွင့်လိုက်ပါတယ်။ဖွင့်လိုက်တဲ့ဈေးဝယ်စင်တာတွေမှာလူတွေဝယ်ဖို့တန်းစီနေတာကိုတွေ့ရပြီးမဖွင့်သေးတဲ့စင်တာတွေမှာတော့အတွင်းမှာတန့်ရှင်းရေးတွေလုပ်နေတာတွေ့ကြရပါတယ်။
ဒီနေ့ယူရိုဗီရှင်ကိတာပြိုင်ပွဲမှာအနိုင်ရခဲ့တဲ့ယူကရိန်းကကာလုရှ်အော်ကက်စထရာအဖွဲ့ကသူတို့ရထားတဲ့စုကိုယူကရိန်းစစ်တပ်အတွက်ရန်မုံငွေရှာဖို့ Facebook ပေါ်မှာလေလံပစ်ခဲ့တာမှဒေါ်လာ9000ရရှိခဲ့ပါတယ်။ခရစ်စတိုတလင်းကြောင်းနဲ့လုထားတဲ့
မိုက်ခရိုဖုန်းပုံစုကိုဝှိုက်ဘစ်ဆိုတဲ့ယူကရိန်းဘစ်ကွန်ကုမ္ပဏီက
လေလံအောင်သွားခဲ့တာဖြစ်ပါတယ်။လေလံပွဲကရရှိတဲ့ငွေတွေကိုယူကရိန်းစစ်တပ်အတွက်မောင်းသူမဲ့ drone စနစ်တွေဝယ်ယူမှာဖြစ်တယ်လို့ Facebook လေလံပွဲမှာအစီအစဉ်တင်ဆက်သူTVအစီအစဉ်မှုကပြောကြားခဲ့ပါတယ်ရှင် ထိုင်တရုတ်သတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်သန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လိုင်းနဲ့ UWSB ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာ UWSB ဘက်ကဘာတွေအဓိကဆွေးနွေးခဲ့တယ်လဲဆိုတဲ့အချက်တွေကိုတော့မနက်ဖြန်မှထုတ်ပြန်မှုရှိနေပါတယ်။UWSB ကစစ်ကောင်စီဥက္ကဋ္ဌနဲ့လာရောက်တွေ့ဆုံဆွေးနွေးတဲ့အပေါ်တိုးတက်မှုတစ်ခုဖြစ်နေမြင်ပြီးတော့နှစ်ဖက်ကြားမှာရှိနေတဲ့အပြစ်ခတ်ရက်စဲရေးကိုဆက်ပြီးတော့ထိန်းသိမ်းထားမယ့်အလားအလာဖြစ်ကြောင်းသုံးတက်တာတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့UWSB ဝပြည်သွေးစည်းညီညွတ်ရေးပါတီဒူးဥက္ကဋ္ဌဦးလောရာကုတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာဒီကနေ့မနက်နေပြည်တော်မှာဘုရင်တော်ရိပ်သားမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငြိမ်းချမ်းရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေအပြင် ီဆုံးဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေသဘောတူညီကြောင်းနဲ့သဘောထားအမြင်တွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းဒေတာဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းလည်းဖော်ပြပါတယ် UWSB ဘက်ကတော့သူတို့ဘက်ကဆွေးနွေးတဲ့အချက်တွေကိုမနှက်ဖြန်မှထုတ်ပြန်သွားမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုပြောပါတယ်
အဒီနေ့ရောကျွန်တော်တို့ဒီတက်ချင်းချင်းနဲ့ဒီမနိုင်ရင်ကျွန်တော်ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်အဓိကတော့ထုတ်ပြန်ဆက်တော့ဒီမနက်ခင်းတော့မှထုတ်ပြန်မယ်နော်အဲ့ဒီကျွန်တော်တို့ရဲ့ဒီမြပြောဆိုချက်တွေပေါ့နော်အနည်းဆက်ရတော့မနက်ခင်းမှဆက်တာဖြစ်လေနော
်ဒီကနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဗိုလ်ချုပ်ကြီးများထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ UWSB ကဒုဥက္ကဋ္ဌဦးလောရာကုပြင်ပဆက်ဆံရေးဒုဌာနကြီးမှဥပေါအိုက်ကော်နဲ့ ပြင်ပဆက်ဆံရေးဌာနလာရှိုးဆက်ဆံရေးတာဝန်ခံဥညီရန်တို့တက်ရောက်ဆွေးနွေးခဲ့ကြတာပါ။နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်က UWSB UWSA ဘက်ကကိုယ်စားလှယ်အဖွဲ့မှဝါတက်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်တွေပါဝင်လာတာမတွေ့ရကြောင်းပြောဆိုပြီးဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါရယ်
။ဟိုအရင်တုန်းကဝါနယ်ကိုတွားပြီးတော့ညီညာရေးတိဆောက်ရေးအဖွဲ့ကနော်ကိုလူရပြီးတော့တွားဆွေးနွေးတော့သူတို့ပြောတာကိုပဲနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုမရှိဘူးလို့ပြောတန်ကြပါလေ။အခုတော့တော့အပြန်လန်ဆွေးနွေးမှုဒီကြုံတရားရှိတယ်အကြောအဲ့ဒါကအရင်ငါတဲ့ဆာလို့ရှင်ဒီပေါ့ဥထုံတွေကတော့ကြုံတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်။အာဒီလောက်သားမှုကလည်းပေါ်ပြနေတာကဖြစ်ပေါ်နေတဲ့ဂျူဇူအစီကြားတဲ့ဒီပြည်ပြည်ပကားတွေဖြစ်ပေါ်တိုးဝလာကြအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှန်ဆလို့ရပါတယ
်။နောက်ရက်တွေမှာတော့ UWSB ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒါလက်နက်ကိုင်အဖွဲ့ရိထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဝန်ပြည်သစ်ပါတီ NMSP နဲ့ကရင်ငြိမ်းချမ်းရေးကောင်စီKNU, KNL, PC တို့နဲ့တွေ့ဆုံထားပါတယ်။စစ်ကောင်စီကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ကြားရမှာ NCA အပြည့်ရက်အဖွဲ့က9ဖွဲ့အပြည့်မရက်တဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားပါတယ်။ဒီဖိတ်ကြားချက်ကိုတိုင်းဒေသလက်နက်ကိုင်အင်အားကြီးအဖွဲ့တွေဖြစ်တဲ့ကရင် KNU, ကချင် KIO တို့နဲ့အတူကရင်နီ KNPP, ချင်း CNF, ကျောင်းသားတပ်မတော် ABSDF တို့ကလက်မခံကြောင်းထုတ်ပြန်ခဲ့သလိုတောင်ပလောင် TNLA ကိုကန့် MNDAA နဲ့ရခိုင် AA တို့အဖွဲ့ကလည်းပါဝင်တက်ရောက်တာမရှိပါဘူးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေ PDF တွေကိုမဖိတ်ကြားတဲ့အပေါ်မှာတော့ဝေဖန်တာတွေရှိနေပါတယ်ခင်ဗျာ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဒီဥက္ကဋ္ဌတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကြောင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ကြိုင်းစည်ကြီးမြို့နယ်နန်းတိုင်းထွန်ကျေးရွာမှာမနေ့ညနေတုန်းကစစ်ကောင်စီကနေပစ်လိုက်တဲ့လက်နက်ကြီးကြီးကြလို့အမျိုးသမီးတူတေဆုံပြီးတော့အသက်9နှစ်အရွယ်ကလေးငယ်တူထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ်မနေ့တုန်းကနန်းတိုင်းထွင်ရွာနဲ့တမိုင်လောက်ပဲဝေးတဲ့ခလဲတကုန်းတိုင်းရဲစခန်းတဝိုက်မှာတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပြီးလက်နက်ကြီးကြီးတွေနဲ့ပစ်ခတ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းမတ်အင်ဂျင်နိုင်ကြောပြပေးပါရှင
်ကြိုင်းစိတ်ကြီးမြို့နယ်နန်တိုင်ထွန်းကျေးရွာမှာနေလ29ရက်နေ့မနေ့ညနေကလက်နက်ကြီးကြလို့အမျိုးသမီးတအူးတေဆုံးပြီးအသက်9နှစ်ကလေးငယ်တအူးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရွာခံတအူးကပြောပါတယ်
လည်းကြီးရောအေးညနေ2နာရီလောက်ကြာတယ်ရွာတယ်ပေါ့ကြာကြာချင်းမှာပဲပွဲချင်းပြီးတာကမိန်းကလေးတယောက်မှသိဘူးပေါ့သူ့သမီးကတော့9နှစ်လောက်သူ့သမီးမှနည်းနည်းစီးခိုက်တန်ရပြီးတော့ဖားပြက်ဘက်ကဆေးရုံဖို့လာတယ်ပေါ့အေးဆုံးသွားတာကသမင်းချက်နေရင်းနဲ့ကပြင်းမှထိုင်နေတာအဲ့မှာသူခေါင်းတက်တဲ့ကိုဒီမျက်လုံးပဲချမ်းပေါ့ညာဘက်မျက်လုံးထိုက်ဝင်သွားတယ်ပေါ့တော်တော်လေးတော့ရုပ်ပြတ်သွားတယ်လက်နက်ကြီးကစစ်ကောင်စီကဒီအဖေးကနေလှမ်းပြတဲ့လုံပဲဟုတ်
မင်းကခလေတကွန်တိုင်ကြီးရွာရဲစခန်းတဝိုက်မှာတိုက်ပွဲဖြစ်ပွားနေတာလို့ရွာကန်ကပြောပါတယ်။အဲဒီနောက်မုတုံမြို့နယ်အဘစ်ကြီးရွာမှာအခြေဆိုင်တဲ့အမြောက်တပ်318တရင်ကနေ10မိုင်လောက်ဝေးတဲ့ခလေတကွန်တိုင်ကြီးရွာနဲ့နန်းတိုင်ထွန်ကြီးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်လို့ရွာထဲကျရောက်ပောက်ကွဲတာလို့လည်းအဲဒီရွာကန်ကပြောပါတယ်။အလားတူပြီးခဲ့တဲ့ဧပြီလ23ရက်နေ့ကခလဲတကွန်တိုင်ကျေးရွာရဲစခန်းတဝိုက်မှာစစ်ကောင်စီနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးသေဆုံးပြီး၃ထက်မနည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာခံက VOA ကိုပြောထားပါတယ်။ April Tetia Pagani, Yaku Mila, Nausong Betty, Nizin Lulu, Taipwe Tinida, Ludida Ganiga Suare, Eddie Lu, Taipwe Tedai, Mompine, Muro Mune, a bit Giama, a cheese side, a meow de, Donya Sashi, Dangani, Taipwe Tedebago, Udia Machi, Lena Gine, Lampi Katajao, Didagani, Bilu Yaku, Trapini Jayare Lu, Nandai Tun Yaganga, Yobare,
England, Sunday and Yagriani Savro. จ้ามามาปิดอ่ะญาไว้มาปิดอ่ะสรุปตะญาณญาบ่สิมั้ย
ไตปွဲเนี่ยလက်နေကြီးပြစ်ခတ်မှုကြောင့်ထောင်ထဲချီတဲ့ဒေသခံတွေ
โอ้ยเตยเนี่ยยะยอรอเปลี่ยนตัวได้ซุเลยเอ้ยมานี่ไล่ได้ซุเลยเนี่ยတော့လဲညတန်းပဲသနာဆိုင်ရှားရတဲ့အခုကတော့သနာဆိုင်တော့ပူပြီးတော့ရှားရတဲ့လုံကြီးတွေနဲ့သနာဆိုင်တွေနဲ့ဆိုတော့တရွာလို့ထွက်ပြေးပြမနစ်လည်းပြန်ထွက်ပြေးတော့လေဒကွန်တန်းရွာနာဆိုင်ထုံရွာထွက်ပြေးတော့အခုကခလေရွာထွက်ပြေးရှားတယ်ရွာမှာတော့လူချက်မှုမရှိဘူးညီမရဲ့စိုင်းတွေနှလုံးတွေခေါ်သနာဆိုင်လည်းညတန်းရှားရတဲ့
ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရာနောက်ထပ်စစ်ဘေးဒုက္ခတွေတအုပ်ဖြစ်တဲ့တကွန်တိုင်းရွာကန်တအုပ်ကပြောပါတယ်။
ရောက်ခါတော့ရတာပေါ့သမီးရဲ့ဒီလိုထွက်ပြေးတာတော့ဆာတောက်လဲတောက်ခါရတယ်နေထိုင်လဲအခုနေထားတော့နည်းနည်းဆင်ပြေလာတယ်ပေါ့အခုတောင်ချီကြီးမှနေတော့အခုရေတွေတဲလာပြီဆိုတော့နေမရဲတော့ဘူးအခုဒီကမုတ်ဝိုင်းရောက်မှပြန်ပြောင်းနေလာတယ်ဆိုရက်ကလည်းကုစားနေရတာအခုရှိသလားနဲ့ပဲစားနေရတာပေါ့လက်တလောခလေတကွန်တိုင်ကျွေးရွာဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုး
ုက္ခအမျိုးမျိုးနဲ့အတက်လူထွက်ပြေးနေကြရတယ်လို့ပြောဆိုကြပါတယ်ရှင
်။ကရင်ပြည်နယ်ဘက်ကအခြေအနေမအိမ်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရခိုင်တောင်ပိုင်းဘက်မှာစီးရီးတင်းမာနေတဲ့အနေအထားကိုလည်းတင်ပြပေးခြင်းပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းက4000မြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကဝင်ထွက်ပြီးတော့သွာလာနေတာစခန်းချနေထိုင်တာနောက်ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေလို့ဒေသခံပြည်သူတွေစိုးရိမ်နေကြရပါတယ်။ဒီလိုစီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာစစ်တပ်ဘက်ကနေအင်အားတိုးချဲ့တာနောက်ပြီးတော့ ULAAA ရဲ့တရားစီရင်လုပ်ငန်းတွေကိုဝင်ရောက်နှောက်ယှက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်ဆိုပြီး AA ဘက်ကပြောဆိုထားတာလည်းရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ရခိုင်တောင်ပိုင်းက4000မြို့နယ်မှာအခုနောက်ပိုင်းမြန်မာစစ်တပ်စစ်ကြောင်းတွေဝင်ထွက်သွားလာတာတွေခက်ဆစ်ဆိတ်ဖြစ်လာသလိုရွာအပြင်တွေမှာတဲထိုးစခန်းချနေထိုင်တာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့4000ဒေသခံတအူးကပြောပါတယ
်။ခုခောက်ကြရင်တော့အဲဒီဟိုတွန်းကရောက်တာတွေနဲ့မတူဘူး။ဒီကဆုံလာဗမာလာနဲ့ပြောရင်ကဆုံလာပေါ့ကဆုံလာအတွက်မှာကဆုံလာပြည်နယ်ကတစ်ခေါက်ရောက်တယ်။အဲကဆုံလာမကုန်ခင်လောက်မှာထပ်ပြီးတစ်ခါထလာတယ်ကိုယ်တော့ငါနဲ့ဆိုင်တော့နေနေစိုက်လာတာပေါ့လားစိုက်လာတယ်စိုက်လာပြီးခါတိုင်းနေတဲ့ပုံစံမျိုးမဟုတ်ဘူးခါတိုင်းဆိုရင်တော့ဒီပုံကြောင့်လို့ဇရတွေမှာပဲနေတယ်အခုတစ်ခေါက်လာတဲ့အခါကျရင်ရွာရဲ့အနောက်ဘက်တောင်ဘက်အဲ့လိုကွန်းတွေမှာသူတို့တေးတိုးပြီးတက်စုခွေပြီးစခန်းရှာနေတာမျိုးတွေလောက်လာတာမျိုးတွေတွေ့ကြတယ်ခင်ဗျအဲဂျိုကျော်ဂျိုကျော်အဲ့လိုရတဲ့ရတဲ့ရှောက်နေပြီးတော့ဒီနေ့မှ ULA နဲ့ပတ်သက်တဲ့လူတွေရှိလား ULA အတွက်အကြိုက်ကဟိုရမငွေကောက်ပေးတဲ့လူတွေရှိလာပါ냐ဆိုပြီးဝင်မင်းနေတဲ့အပိုင်းတွေလည်းရှိတယ်လို့လူပြောတမ်းကြားတယ်ခင်ဗျ
။ဒါအပြင်ကျေးရွာတွေကိုဝင်ပြီးဒေသခံတွေကို ULAAA နဲ့ဆက်ဆက်တယ်ဆိုပြီးစစ်စစ်မင်းမြန်းတာတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့ထိတ်လန့်နေရတယ်လို့လည်း4000ဒေသခံတူကပြောပါတယ
်။အခါတိုင်းအဲ့လိုစစ်တပ်တွေဝင်ထွက်လေတောင်နေမှာအဲ့လိုမရှိခဲ့တော့စစ်တပ်တွေရောက်လာတဲ့ဆိုကြတဲ့ပြည်သူတွေကထိတ်တလန့်နဲ့ကိုယ်လုံးကခွင့်ကိုပြောင်းပြောင်းသောသောမတော်ရင်မလာရဲ့လိုပုံစံမျိုးတွေဖြစ်နေတယ်။ဒီလူတွေငါတို့ဘေးရှင်မှမျိုးဒုက္ခပဲမလဲ။ငါတို့ဘာမျိုးလိုက်မဲ့မလဲဆိုပြီးအဲ့လိုထိုက်တလန့်ပုံစံမျိုးနဲ့တော့လာနေကြရတာမျိုးတွေဖြစ်နေတာပေါ့။
ကြောက်ဖြူမျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်စစ်ကြောင်းတွေ
เจียวอัตวินวินถั่วตั้วลาดาดิเดตากันนี่โกพั้นซีซิซิดาดิชื่อนี่บาเรปีแก่แล้วมีลา26ยะกะจောက်ผู่เดตากันอู้โกยูเอลเอเอเอตั่วงวยก๊อกขันเลยสุปีสิตตะกะพั้นซีตั้วเก่บาเรพั้นซีขันยะตูดิฮาจောက်ผู่မျိုးเสดีตองยักกั่วกะอู้ตั้นไลน์เนี่ยดอนอุ้งน้วยโลผิดบาเรพั้นซีขันยะตูอู้ตั้นไลน์เนี่ยอะเมียวตะมี้ก็တော့ตู้หยอกจ้าโกงวยก๊อกขันโลพั้นซีดาผิดๆเล่ชิมาတော့จောက်ผู่อึจิ้นถองมาถ่าถ่าเลยโลပြောบาเร ဖန်တော်တယ်မိဘွားလေနှစ်စင်းနဲ့ခံရနေကဖန်တော်အော်အမျိုးသားနဲ့တော့ဒီခွင့်ရပါတယ်ဟုတ်ပါရဲ့မျိုးသားနဲ့ဒီခွင့်ရပါတယ်ကဲတခုမှာဘာနဲ့ဟိုကကြောက်ဖြူထောင်ရှုံးမှာထောက်ထောက်တော့ထောက်ထောက်ထားပါတယ်အဲနောက်ပြီးရေဘာဖြစ်လို့ဒီလိုဖန်တော်တာလဲလို့သူကမေးတော့ဟောဗလာကြီးကအလုပ်ကိုလုံရန်ပွားနေသူကဒီလိုမျိုးငွေကောက်တာပေါ့နော်အဲ့ဒါကြောက်ဖန်တော်တယ်လို့ပြောတယ်အပြင်မှာအပြင်မှာဟ
ဟုတ်ကဲ့ခံတော့ခံကြရပါတယ်အမအောင်မှာကတော့သမီးလေးတယောက်နဲ့ရောက်ရှိရယ်နောက်ပြီးအိမ်မလေးအင်္ဂလိပ်လူနေရာရေးရှင်ကတော့လောင်ဒီလိုမျိုးတွားရတယ်တော့နဲ့ဒီလိုဖန်ဖန်ဖန်စီထားတယ်တော့နဲ့ဂျမအဝအထူးဝန်းနေမိပါရဲ့အမြန်ဆုံးလေးလွတ်တိချင်ပါရဲ့လက်ရှိမှာအေးအဖွဲ့နဲ့ဂျမစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်က suye ni jara ba. Ta bin, jakan bin e dwin, jakan lena kan ee opwe ye di asin ye ne, ocho ye lo ngane go, miyama sita peka wanyao hantara, di ta gant cho go ee ne sasa deso bi, pansi ni rare ba shi ni re lo, ee peka byo so tabare, di chen ne ma be, akulu apian lan teik tai pin ni ramo, si ye di ma bi, eche muye tai buwe pi buwa na ine dwe, biduri dri ta toa la jabo, ee peka, bigere ye bai ne dwin dri bi ta ba le kamya?
ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စာအုပ်စီဈေးကိုထိန်းချုပ်နိုင်မှုအရေးစစ်ကောင်စီရဲ့ကြိုးပမ်းချက်အခြေအနေကိုတင်ပြပေးကြပါမယ်စာအုပ်စီဈေးတွေကဆက်ပြီးတော့တက်နေတဲ့အတွက်ဈေးတင်ရောက်တာဈေးကစားတာတွေမလုပ်ဖို့စစ်ကောင်စီကသတိပေးထားပေမဲ့လက်လီဈေးကွက်မှာတော့စာအုပ်စီဈေးကဆက်ပြီးတော့တက်နေပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားပါတာနောက်အင်ဒိုနီးရှားဘ
လာမယ့်ရက်ပိုင်းအတွက်အုံးစီတပိတ်တာရဲ့တံမိုးကို9925ကျင်းသားထားပေမယ့်ရန်ကုန်လက်ကောင်းစီကွက်မှာတော့ဒီဈေးနှုန်းနဲ့ဝယ်မရပဲတပိတ်တာကို
ကောလာကောလာလေးလက်ထဲမှာပြည်စီမှမရှိတာဟုတ်။ရောင်းဖို့ပြည်စီမရှိဘူးဟုတ်။မရှိတော့သေးတာကတော့တချို့ရှိတဲ့လူကြတော့သူတို့ရဲ့စိတ်ကြိုက်သေးနဲ့ရောင်းတာပေါ့နော်။အော်မရှိတဲ့လူကြတော့လည်းရောင်းတော့မှအသေးခွင့်ပဲပေါ့။အဲ့လိုလေးရောင်းကြတယ်ဟုတ်။ပြင်းလောင်ကုန်စီတိုင်းနဲ့ညောင်လေးပင်စီစီလက်ကားရောင်းဝယ်တဲ့နေရာတွေမှာတော့စားအုံးစီစီကတပိတ်တာကိုချက်9000လေးရာဝင်ကျင်မှာရှိပါတယ်။ရှမ်
ကိုလက်ကားစီးမာတော့စက်တောင်းနီပါပြီးဝယ်နေရတယ်လို့စကိုင်းတိုင်းကစီကုံတဲ့သူကဒီဝေကိုပြောပါတယ်
ဒီလေကြောဒီလေတာမပြောလို့မရဘူးတဲတဲ့ဒီမပြောလို့မရဘူးမရှင်တဲနေရတော့လေခုကဲကြီးဖြစ်ဖြစ်ချိန်တဲ့ဆက်ပေါ့နော်ဒီကြီးဆက်မဆိုအာရောင်းကြီးရတပိတ်တော်ကို900တော့ဆယ်ပိတ်တော်ဘုံတုံးကို900နဲ့စသိန်းလောက်ပေါ့ကြီးရှိတယ်လေကောင်းပြီးဖိတ်လိုက်တဲ့အတွက်နံပါတ်1ကတော့ဒီနဲ့တဲတဲ့ဒီဆက်လာတယ်တော့ဒုတိယလိုက်နဲ့ထိထွက်တဲ့ဟာတွေပေါ့ဒီဂျာတို့ပါလို့အဲဒုတိယလိုက်နဲ့ဟာတွေဆက်လာတယ်လူကြီးတော့ဒီပေါ့ကိုပုံမယ်လို့ပဲပြောတယ်ဒီကအတိအစပဲဒီကချုပ်ထားရတော့ဖွင့်လာပိတ်လိုက်ရက်မလာအဲ့ပုံမှန်မျိုးကြည့်တာပေါ့
စောင်းစီဒီပတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကိုစောင်းစီတန်ချိန်တသန်းခွဲတန်းချပေးမယ်လို့အင်ဒိုနီးရှားအစိုးရကမေလ29ရက်နေ့မှာကြေညာပါတယ်ပြည်တွင်းကလည်းဒီရက်ပိုင်းထဲမှာပဲပြည်ပကနေစောင်းစီဝင်လာဖို့ရှိတယ်ဆိုတဲ့သတင်းတွေကြားနေရတယ်လို့ကုန်တယ်တချို့ကပြောပါတယ်ဒါပေမဲ့အမေရိကန်ဒေါ်လာငွေဈေးနဲ့တင်သွင်းခွင့်အကန့်အသတ်တွေကြောင့်ဈေးအပြောင်းလဲကိုမခန့်မှန်းနိုင်သေးဘူးလို့ပြောပါတယ်မေလ30ရက်နေ့ကလည်းဇွန်လ5ရက်နေ့အထိတပတ်အတွင်းအယောင်းဝယ်လုပ်ရမယ့်စောင်းစီတပိတ်သားရဲ့ရင်းနှီးစင်းလုံးကို9925ကျပ်နဲ့ရောင်းချဖို့သတ်မှတ်ထားတာပါဈေးကစားရာနဲ့တူလောင်နာတွေလှုပ်ဆောင်မယ်ဆိုရင် ရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီသတင်းပြန်ကြားရေးကပေလ29ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်
။မခင်ပြထွေးပါရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio Yuvan တာကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုထုတ်လင့်ပေးမယ့်ဒုတိယပိုင်း나이ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံပွဲဆက်တင်တာမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA မွန်ပြည်သက်ပါတီ NMSP ကရင်မျိုးသားစီယုံ KMU KNLA တို့တက်ရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူဦးကတင်ဆက်ပေးထားပါတယ်ရှင်။
ဒီဥစားဘူဂျုံမူကြီးမင်းအောင်လှိုင်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့ချုပ်ရဲ့ညီညာရေးတွေ့ဆုံဆွေးနွေးပွဲတွေဒီသတင်းပတ်ထဲမှာစတင်နေပါပြီ။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC မြို့ပြည်သက်ပါတီ NMSP KN မြို့သားအစည်းအရုံး KNU KNLA PC ညီညာရေးကောင်စီတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ပြထားပါရယ်။ကျွန်တော်တားညူပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေချုပ်ငင်းကိုလက်တွေ့ကြကြကောင်တဲ့ဖော်ဖို့လိုအပ်တဲ့အတွက်ဆိုပြီးတော့တန်းသားလက်နက်ကိုင်ဖွဲ့စည်းတွေကအကြီးအကဲတွေကိုညီညာရေးဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီညာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လက်နက်ကိုင်၁၀ဘွဲကအကြောင်းပြန်ထားပြီးတော့မီလာ20ရင်းနှီးကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်။ညီညာရေးဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အထက်ဆွေးနွေးမဲ့အချက်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။သွားမဲ့ပုံစံပေါ့။သွားမဲ့ပုံစံကကျွန်တော်၄ခုပါ။နံပါတ်၁ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေအဲ့ဒီလူဝင်ဆန္ဒတွေရဲ့မှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရနိုင်ငံတော်အစိုးရရဲ့ဒါလူလားချက်နိုင်ငံတော်အစိုးရရဲ့လူလားချက်တွေနံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ဂျားထဲမှာသူတို့ရဲ့လူဝင်ဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေရဲ့ဂျားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးတော့ကျွန်တော်တို့ဒါနောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအကျိုးတင်စီမံပြီးမှဒါကျိုးတင်စီမံပြီးမှတဖြည်းဖြည်းလှုပ်ဆောင်သွားမယ်ဟာတွေအဲဒါတွေနဲ့ပတ်သက်ပြီးကြဘာတွေလုပ်နိုင်လဲဆိုတာကိုကျွန်တော်တို့အပိုင်းခွဲကြပြီးဆွေးနွေးတော့မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဆက်ပြီးပြောကြတာနိုင်ငံတော်စင်ကာအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာဝေးဦးကြီးဆွေးနွေးနေတဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တစ်ခုဖွင့်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ်
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့မေလ20ရက်နေ့မနေ့ပိုင်းကနေပြီးတော့မှတွေ့ပြီးတော့ပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။စနစ်ဘက်ကစစ်ကောင်စီဘက်ကတမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်နောက်စစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးမြထွန်းဦးဒုတိယဗိုလ်ချုပ်ကြီးမူးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့တက်ရောက်ပါတယ်။ RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွင်းမှုတက် subscribe ငင်းနဲ့ဘူအလုံးမှုဆောင် subscribe ဟန်တို့ပေါင်းတက်ရောက်ပါတယ်
။အဲဆွေးနွေးရမှာကျွန်တော်တိကာမတနိုင်ငံလုံးကြော်လို့ငင်းခန်းကြီးချင်းရောင်းတဲ့ဆွေးနွေးချက်ပေါ်မှာအာနမနိကျတော့မကြမကြတွေ့ဆုံကြဆွေးနွေးကြအခြေရှားကြအော်ယုံကြည်မှုတွေဒီ၆ကြပေါ့အဲ့လိုပေါ့နော်။နံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်ချင်းဒီ၆ရီးပေါ့လေမှာသူချုံကြမ်းနေတဲ့ဒီကုန်းချက်ပေါ့နော်အားလုံးပါဝင်ဆိုတဲ့အမိကျတော့ရလို့ခက်ခါရောဟိုဒီ SSD တကယ်ရောအဲ့လိုမြင်ပါတယ်မှာဒီလိုပေါ့အမိရှိပါတယ်ပ
ါနောက်ရပိုင်းတွေမှာတော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့ဖွဲ့ဟာစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီလို့နဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်လက်လက်ကန်အဖွဲ့တစ်ဖွဲ့ကို၃ရက်ကြာညီနိုင်ရေးဆွေးနွေးတော့ဖို့စစ်ကောင်စီဘက်ကရထားတာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာလည်းမေလ23ရက်နေ့ပြီးခဲ့တဲ့တင်းလာနေတုန်းကနေပြီးတော့မှတွေ့ဆုံပါလေ
။ပြည်ထောင်စုတည်ထောင်ပြီးတဲ့ပြည်ထောင်စုကောင်ကြီးခုကြီးဆိုရဲပြီးတော့နေရာစံကောင်တဲ့ပေါ်ဖို့ဒါလည်းကျွန်တော်ပြောကြတယ်။ဒါဆိုတန်းလူကြီးနဲ့ကိုယ်ပိုင်ဆက်ဆံခွင့်ပြုပါကြည့်တဲ့ဒီပြည်ထောင်စုကောင်ကြီးဆိုတဲ့ဒါဒီနည်းနဲ့အတိုင်းဆိုင်ရမလဲဒါအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့တောင်းဆိုတာပေါ့နော်။ဒီလိုပဲခြံကတော့ကျွန်တော်တို့ဒီတင်ကြားချက်ပေါ်မှာဒီနယ်လေဒီအနာကဖက်ဒရယ်ပြောင်းစစ်တပ်ဖို့အတွက်ပေါ်ဒီကျစီတာပြီးတဲ့အတွက်ကြောင့်
ဒါကိုလည်းအများဆုံးလုပ်ပါမယ်လို့ပြောတယ်။ဒါပြည်ထောင်စုပုံစံတောင်းဦးကြီးဆွဲဝေးထွက်လာတယ်။အများဆုံးကောင်းချက်ပုံပါမယ်လေကျွန်တော်တို့ကိုဟိုပြန်ကြက်ခဲ့ပါတယ်ခင်ဗျာ။သူဆုံးပွဲမှာစစ်ကောင်စီဥတာဘူဂျုံမကြီးမြောက်လိုင်းတဲ့သူဒုတိယဘူဂျုံမကြီးဆိုဝင်းနောက်စစ်ကောင်စီဖွဲ့ဝင်ဘူဂျုံကြီးများထုံးဦးဒုတိယဘူဂျုံကြီးမိုးမြင့်ထွန်းဒုတိယဘူဂျုံကြီးရာပြည့်နဲ့သူမူပြစ ကျွန်တော်တို့ဒီတိုင်းချင်းချင်းနဲ့ဒီလက်နက်ကိုင်ဖွဲ့ချူရဲ့ညီညာရေးအတွက်ဆောင်ဆွေးနွေးပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းကိုခုပြေးဆွဲပြီးတော့နေရာစံကောင်းကောင်းက ပြည်သူ့တိဆောက်ရေးကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့တဲ့အကြောင်းဖော်ပြပါရတယ်။နောက်ရက်ဒီပါတော့မူပြစ်သက်ပါတီကိုယ်စားလှယ်ဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီတို့နဲ့ဆက်ပြီးဆွေးနွေးခဲ့ကြပါရတယ်။မြန်မာနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ PDF apori mapara ha, tiyote nina isuni huwe pipa mla sugura mingon tosu yara pipa re. Nina isuni bwone patalu jala di topola on suni doma pitelu sikong si pyo guya di bojo zomi tonga pyo ware.
Chodo tene, dodoro, keme tene u, enzi tuta bida apori nega ro, tai bido, kate yin mashi lao pu, di enzi lama ma tuta de apori nega ro, tru tin piam, Lame, Kesariga, Aguna Township, Ne, Tesanjin, no, a thickian yebu, Tikan Pinani. To the Pino, Aritema, in Ajide, you do essay, Bono, you do essay, go, Taga, Nasagara, Nipido, Ya, or Hina, Lasure, Tabana, Yetile Melu, Genoa, you sad. The Geran, the Gamum, Chojo Mumwe, Pipo Solution. ဒီတိုင်းလားတွေတင်ပြတဲ့အချက်တွေကတော့ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တဲ့ဖက်ဒရယ်ပေါင်းထဲမှာရှိတဲ့အတွက်ကြောင့်မလို့တတ်မတော်အနေနဲ့တော့ကောင်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအပွင့်ကပေးတယ်ဆိုရင်လည်းအသစ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးကတိပေးရင်တော့တော်တော်လေးအဆင်ပြေသွားနိုင်
ပြည်သူပါတီဥက္ကဋ္ဌဥက္ကဋ္ဌကြီးကလည်းခုလိုသူ့အမြင်ပြောပါတယ်။မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်။ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံတည်တစ်ခုအလားအလာကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့မျှော်လင့်တယ်။တက်ကဒီနိုင်ငံရေးကနေပြီးတော mien le, sibin jang le mu di, tabo tu ni jet le ya me, ASEAN thu ko sa le ke do di data du twin ne naingan daga apwe si rue ye pa win mu ba, chano chit chat nai me so yin, myama naingan ye di naingan ye tin ma mu ne, di patipakha ri a chan phan mu ri ga ni pi yo phaw tran nai ne, lan sa ta khu po la nai ne lo chano lo myo lin ma lo.
စစ်ကောက်စီနဲ့ညီညာရေးတူဆောင်ဆွေးနွေးဖို့ကိုဒီ NCA အပြည့်အဖွဲ့ကခုနှစ်ဖွဲ့နဲ့အပြည့်အစားချုပ်လက်မှတ်ထိုးထားတဲ့သုံးဖွဲ့တို့ကလက်ခံထားပါတယ်။မေလ26ရက်နေ့ကစပြီးတော့25ရက်နေ့အထိရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့မြို့ပြတ်ပါတီ NMS ပြည်တို့နဲ့တပ်ဖွဲ့ကိုတုံးရတာဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ကျွန်တော်တားညွှန်ဦးပါ။
စစ်ကောင်စီဥက္ကဋ္ဌနဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံနေတဲ့အကြောင်းဒီသတင်းတော့မဆုအစီအစဉ်ကိုတော့ကိုသားညူဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်အစိုးရဆုံးနိုင်ငံတွေမှာအခြေခံကုန်စည်ဈေးနှုန်းတွေတက်လာပြီးတော့အကျွေးတွေများလာပြီးရင်ဆိုင်ရုံးကန်နေရာချိန်မှာ ကိုရိုနာကပ်ဘေးအစပိုင်းကနေစလို့ကမ္ဘာကလေးကျွဲတထေးကြီးတွေရဲ့ကျယ်ဝမှုကလည်းဒေါ်လာထရီလီယံနဲ့ချီပြီးတော့တိုးလာနေပါတယ်။ပရာဟိတအဖွဲ့အစည်းအောက်စဖန်ရဲ့တုံးသက်ချက်တစ်ထဲမှာအခုလိုဖော်ပြထားတာပါ။လန်ဒန်ကနေဟင်နရီရစ်ဝက်ပေးပို့ထားတဲ့သတင်းဆောင်မှာကိုသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်တင်ကြည့်ထိုက်တင်ဆက်ပေးထားပါတယ်။
ိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွယ်တတိကြီးတွေရဲ့ကျွေးဝါမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာဆင်းရဲဆုံးသူတွေကတော့ကုန်စည်နှုန်းချင်းမြင့်မှုနဲ့အကျွေးထူတာတွေနဲ့ရုန်းကန်နေကြရတယ်လို့ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်။ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ Davos မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကစီးပွားရေးထိပ်သီးခေါင်းဆောင်တွေစုဝေးရောက်ရှိနေချိန်မှာပဲဒီအစီအစဉ်ခန်းစာကို Oxfam ကထုတ်တာဖြစ်ပါတယ်။ကမ္ဘာတလွားဂရေကျွဲတတိကြီး2668ဦးရဲ့ကျွေးဝါမှုဟာ2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာကျောင်း Oxfam ရဲ့စန်းစစ်ချက်မှာဖော်ပြပါတယ်။ကဗေးယောဂကာလအတွင်းဂရေကျွဲတတိအသစ်953ဦးဒေါ်လာပြီးဒါဟာဆိုရင်နာယီ30ထိုင်းမှာတဦးနှုန်းဖြစ်ကြောင်းအစင်းခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြဆင်းရဲမွေးတည်မှုမှာလူပေါင်း263သန်းပိုတိုးလာမယ်အကြောင်းဒါဟာဆိုရင်33နာရီတိုင်းမှာလူတသန်းနှုန်းဖြစ်တယ်လို့ Oxfam ကပြောပါတယ်ဒါဆိုရင်တမိုင်းမှာဖြစ်ရဖြစ်စင်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေအကဲ Max Lawson က VOA ကိုပြောပါတယ်ကဗေးယောဂအတွင်းဂရေကျွဲတတိကြီးတွေရဲ့ကျွေးဝါမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန်းနတ်ရိတ်ခါနဲ့ဆွမ်းအင်စည်းနှုန်းကြီးကြီးမြင့်လာနေပါတယ်။ဆဲဆွနှစ်တင်တဲ့ချိန်မတွေ့ခဲ့ကြရတဲ့ကဘာတလောဆင်းရဲမွေတည်မှုဟာတမန်ဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်။အလွန်ကျွေးဝါချမ်းသာသူတွေပိုးပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လည်းသူကထပ်ပြီးပြောပါတယ်
။ Firstly, primarily because of the trillions of dollars that rich countries poured into the economy in response to COVID-19.
ကိုဗစ် -19 ကပ်ရောဂါဖြစ်နေချမ်းသာတဲ့နိုင်ငံတွေကဒေါ်လာတန်ပေါင်းတင်းချီပြီးစီးပွားရေးမှာထိစပ်နေကြောင်ဖြစ်ပါတယ်။ဒါပထမတစ်ချက်ဖြစ်ပြီးဒါကြောင့်လည်းပစ္စည်းစင်းတွေတက်သွားပါတယ်။အခုဆိုရင်စားနပ်ရိက္ခာနဲ့စွန့်ရင်ကဏ္ဍကဂရေကျွဲတစ်ဖြည်းဖြည်းရဲ့ပိုင်ဆိုင်မှုတွေတိတိကျကျထပ်တိုးလာတာတွေ့ရမှာဖြစ်ပါတယ်
။ကမ္ဘာချမ်းသာဆုံးအမျိုးသား၁၀ဦးဟာဆိုရင်လူပေါင်းတန်3100နဲ့ညီမျှတဲ့အစင်းရဲဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲ Oxfam ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွဲတစ်ဖြည်းကြီး20ဦးဟာဆိုရင်ဆာဟာရာတဲကန်တားရတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသရင်ထုတ်လုပ်မှု GDP တစ်ခုလုံးထက်ပိုပြီးကျွဲဝချမ်းသာကြောင်းလဲအစင်းခန်းစာကဖော်ပြထားပါတယ်။ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတာနဲ့အတူပြီးခဲ့တဲ့နှစ်နှစ်ဟာဆိုရင်ဆင်းရဲမွေးတည်မှုတိုက်ဖျက်ရေးဆဲဆွနှစ်ပေါင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လဲလော်ဆန်ကပြောပါတယ
် The crisis of inequality, a crisis of climate change
မြင်းညံ့မှုပြဿနာပါရာသီဥတုနဲ့ဆက်ဆက်ဖြစ်ရတဲ့ကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုပြဿနာပါဒီပြဿနာရဲ့အားလုံးနဲ့မှာစားနပ်ရိက္ခာဈေးနှုန်းတွေလည်းတိုးလာပြီး COVID-19 ပြဿနာတွေလည်းဖြစ်နေပါတယ်ဒီချက်တွေအားလုံးပေါင်းလိုက်ရင်တော့ဒါကစိုးရတဲ့အခြေအနေမျိုးထက်ပိုပြီးကြီးမားပါတယ
်တချိန်ငန်းမှာပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့နိုင်ငံပေါင်း53နိုင်ငံမှာအစာရေစာပြတ်လတ်မှုကြောင့်လူပေါင်း49သန်းကိုဓာတ်ရိုက်ထိခိုက်သက်ရောက်မဲ့အခြေအနေရှိနေကြောင်းသတိပေးထားပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီကDavos မှာ AP 3 agency ကိုအခုလိုဖြေကြားခဲ့ပါတယ်.
Our needs right now are extra $6 to $8 billion.
နောက်ထပ်ဒေါ်လာ68ဘီလီယံရရှိဖို့ကျွန်တော်တို့လိုအပ်နေပါတယ်. ကျွန်တော်တို့တောင်းနေတာကဂရေကျွဲတရေကြီးတွေရဲ့အသရင်ချမ်းသာမှုတိုးလာတာရဲ့တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်. အငတ်ဘေးမတိမငိမ့်မှုနဲ့အစုလိုက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ပြက်ပြီးကဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကသိပ်ပြီးများတယ်လို့ပြောလို့ရပါမလား
ယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်း400အတွက်ဆန်းနှရိတ်ခါလုံလောက်ကြောင်းဒါပေမဲ့လည်းရုရှားကစစ်ကမ်းတွေကိုပိတ်ထားကြောင်း WFP ကပြောပါတယ်ကမ္ဘာဆန်းနှရိတ်ခါအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီကဒါဗိုစ်မှာ AP 3 agency ကိုအခုလိုပြောကြားခဲ့ပါတယ
် If we don't get those ports open you could be
ဒီစစ်ကမ်းတွေမဖွင့်ဘူးဆိုရင်တော့ဆန်းနှရိတ်ခါဈေးကြီးမှုပြဿနာဟာနောက်ထပ်10လလောက်ကနေ12လလောက်အထိကြာရှည်နိုင်ပါတယ်ဒါပေမဲ့နောက်နှစ်ဆိုရင်တော့စားနပ်ရိက္ခာရရှိနိုင်မှုမှာပြဿနာဖြစ်လာပြီးတကယ့်ကိုအခက်အခဲအကျတ်တဲ့ဖြစ်လာပါမယ
်အစိုးရတွေအနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မညီမျှမှုတိုးလာနေတာကိုထိန်းကျောက်နိုင်တဲ့အာဏာရှိတယ်လို့လဲ Oxfam အဖွဲ့ကပြောပါတယ်
Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအခြေခံ Max Lawson က VOA ကိုအခုလိုပြောပါတယ်
။ This is our money that's driven up the fortunes of these.
ဆိုရဲကြောင်းဆိုင်မှုအရင်းခံပြီးအခုလိုဖြစ်ရတာပါ။စီးပွားရေးမှာငွေကြေးပေါ်ပေါက်ထွက်ခဲ့တာပါ။ဒါကကျွန်တော်တို့ရဲ့ပတ်စံဖြစ်ပါတယ်။ဒီငွေကြေးတွေကကုမ္ပဏီတွေရဲ့ကြိုးစားမှုကိုတိုးစေပါတယ်။ခွန်ကောက်ယူမှုနဲ့ဒီငွေတွေကိုပြန်ယူချရပါလိမ့်မယ်။ကမ္ဘာကြီးကိုပြန်ပြီးဟန်ချက်ညီစေဖို့ခွန်မျိုးစားအများပြားကိုကောက်ခံရပါလိမ့်မယ်
။ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွန့်အင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စည်းကြပ်ပါတယ်။ရုရှားရဲ့စွန့်အင်တင်ပို့ရမှုကနေကင်းလွတ်ရေးအတွက်အနောက်နိုင်ငံတွေစူးစမ်းနှိစရတဲ့အရေးကြီးတဲ့အခြေမျိုးမှာဒီလိုအခွန်အခောက်စည်းကြပ်မှုတွေကရင်းနှီးမြှုပ်နှံမှုတွေကိုအဟအတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်။
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသုတေသီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နီးပြုတ်နည်းတွေကိုနည်းပညာအကူအညီနဲ့လေ့လာတီထွင်ဖန်တီးနေကြပါတယ်။မှားစားတဲ့သူတွေအတွက်ပို့ပြီးတော့မှလွယ်ကူထိရောက်မယ်။မီနူးမျိုးကနေစပြီးတော့ဂစီဓာတ်ပါတဲ့အစားအစာတွေကိုယ်ထဲမှာကိုလက်စထရောတွေအဖြစ်နဲ့ကျန်မနေအောင်ချက်နီးမျိုးအထိလေ့လာဆန်းသတ်နေကြတာပါ။AB ဆောင်မကိုအခြေခံပြီးမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာရှုစားနားဆင်ပါရှင
်စပိန်နိုင်ငံမြောက်ပိုင်းဘတ်စ်ဒေသမှာရှိတဲ့ဘတ်စ်ကော်လနရီစင်တာ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားတောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုတည်ထွင်နေကြပါတယ်။ဆိုင်မှာရတဲ့ menu အမျိုးအစားတွေကိုစားတောက်ဆိုင်မှာလာစားသူတွေကဘလို့ရွေးချယ်ကြတယ်လဲ၊ဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့နည်းပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။ menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအယောင်ခွဲပြီးပြသတဲ့နည်းနဲ့သူတို့ကလေ့လာနေကြတာပါ။စားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးဆိုင်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်။ဒီနည်းနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအထူးအများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်။သူတို့ရဲ့လေ့လာဖတ်သိမှုကိုဘီလ်ဘောင်မြို့မှာကျင်းပတဲ့ Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ်
။ Focusing on the menu at a normal restaurant.We developed three kind of designs. One that incorporates nutritional information.
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမီတွေကိုအခြေခံပြီးကျွန်တော်တို့ကမီနူးပုံစံ၃မျိုးလုပ်ထားပါတယ်။တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်အလက်တွေကိုအဓိကပြတဲ့မီနူးမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြားသင့်တန်ဖိုးကိုပြပါတယ်။တတိယမီနူးကတော့ကိုမာမဲ့ဟင်းကဘယ်လိုဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါ။အခုလိုမီနူးတွေမှာအချက်အလက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျွန်တော်တို့ကသိချင်တာပါ။လေ့လာချက်တွေအရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်အလက်တွေပေါ်မူတည်တက်ရောက်မှုရှိတယ်လို့ပြောကြပါတယ်။ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘယ်လိုအာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကစမ်းမာရင်းနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလေ့လာချင်တာပါ။
စားတောက်ဆိုင်လာစားသူတွေရဲ့အလေးအထားအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသူတွေကပြောပါတယ်။သူတို့တည်ထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း sensibility မျိုးကစားတောက်ဆိုင်မှာတုံပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်။အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ ် Technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အနည်းသုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းတက်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားတောက်ဆိုင်မှာစားပွဲချူတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။
အချင်းရတော့ပေးရမှာပေါ့အခုလိုစားတောက်ဆိုင်တွေအတွက်ထျောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားတောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အဟာရမျှတတဲ့အစားတောက်တွေကိုဖန်တီးနေကြပါတယ်အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်းအစားထက်25ရာခိုင်နှုန်းနဲ့ကစီဓာတ်25ရာခိုင်နှုန်းပါတဲ့စားတောက်ဖွဲ့တွေကိုဖန်တီးနေကြတာပါကစီရက်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောအဖြစ်ချက်မနေပဲအစာဟောင်းချက်ချင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းထဲပါတဲ့အရာတွေဒါမကဒီဟင်းကိုဘယ်လိုချက်ပြုတ်ကြလဲဆိုတာအရေးကြီးတယ်လို့သူတေတီစဖို့မှုတွေကပြောပါတယ်
။ It's not only about the ingredients, it's about the quality of the ingredients, the season of the ingredients.
ဟင်းနဲ့ပါဝင်ပစ္စည်းတွေမဟုတ်ပဲနဲ့အဲ့ဒီပါဝင်ပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်အဲ့ဒီဟာတွေကိုဘယ်လိုချက်ပြုတ်လဲဆိုတာကလည်းအရေးပါပါတယ်ကြားလေးတုတ်ပြီးတော့ခန့်ညွန့်ညွန့်လေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်ဒါပေမဲ့မိခင်လာလို့တော့ရင်တော့ခန္ဓာကိုယ်အတွက်အဆိပ်တောက်တွေဖြစ်စေနိုင်ပါတယ
်အသားမပါပဲပရိုတင်းအသားဓာတ်ရစေတဲ့အစာမျိုးတွေဖန်တီးနိုင်လေဆိုတာသူတို့ကလက်တွေ့စူးစမ်းပြသနေကြပါတယ်အစီအသားတွေရောချိတ်ထားတဲ့ဝက်ဥကြောင့်နေရာမှာမှုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါတယ်ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစာဖျဲသည့်အစာထိုးပြီးတော့တီထွင်ထားပါရဲ။ကျန်းမာရေးနဲ့ညီညွတ်တဲ့အစာတောက်တွေစားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကျရင်ကိုယ်နဲ့ကိုက်ကြည့်အာဟာရဖြစ်မဲ့အစာတောက်တွေကိုလူတွေပိုစားလာကြနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
်။ Diet in the future will be personalized.
အနာဂတ်မှာအစားအသောက်တွေကလူတူဦးချင်းစီအတွက်ပြီးတန်ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါ။ဒါကြောင့်လေကျမတို့ကကိုယ်ပိုင်ချက်ထဲတဲ့အစာတွေမှာဘာတွေပါတယ်ဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်။လူတိုင်းတစ်ယောက်နဲ့တစ်ယောက်မတူကြပါဘူး။တယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘယ်လိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်အစားအသောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ်။
မကြခင်အနာဂတ်မှာအစားအသောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့menu တွေကိုမကြာခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှဖြစ်သလိုဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညှိညွတ်ပြီးတော့အာဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်ကြများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်ဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အခုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာမှာယုံတင်နေတဲ့ Top Gun ရုပ်ရှင်ဇာတ်ကားကအမင်းသား Tom Cruise အတွက်အောင်မြင်ဆုံးရုပ်ရှင်ဇာတ်ကားဖြစ်သွားပါတယ်သူ့ဇာတ်ကားတွေအားလုံးနဲ့မှာဒီကားကပထမဆုံးယုံတင်ပြီးတော့သတင်းပတ်ကုံတဲ့အထိလက်မှတ်ရောင်းချဝင်ငွေအများဆုံးရထားတာပါဒီလိုအမှုပညာအတိုင်းဝန်ကသတင်းတွေကိုတက်တက်ရောင်သတင်းလောအစီအစဉ်မှာမဲအေးတန်နာကျော်အစီအစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်ကျော်မမင်းသား Tom Cruise ဟာသူ့ရဲ့အနုပညာတက်တန်းတစ်ချက်မှာထူးခြားရဲ့မှတ်တိုင်တစ်ခုစိုက်ထူလိုက်နိုင်ပါပြီအသက်59နှစ်အရွယ်ရှိတဲ့ Super Star မင်းသား Tom Cruiseသူရဲ့ Top Gun Maverick ရုပ်ရှင်ဇာတ်ကားပထမဆုံးရုံတင်သတင်းပတ်မှာရုံတင်ဝင်ငွေဒေါ်လာတန်100ရသွားခဲ့တာဒါသူ့အတွက်ပထမဆုံးဖြစ်ပါရဲ့။မြောက်အမေရိကတိုင်းရုပ်ရှင်ရုံတွေမှာရုံတင်တင်ခြင်းပထမ3ရက်အတွင်းမှာဒီ Top Gun ရုပ်ရှင်ဇာတ်ကားကရုံဝင်လက်မဲ့ရောင်းချဝင်ငွေဒေါ်လာ124ဘန်ရရှိခဲ့တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရတာပြောပါရဲ့။
What do we have here? Yeah, here I thought we were special.
Fellas, this here's Bagman.
Hangman.
Whatever.
တော့ကံတော့ပြတာရရင်လည်းပေါင်းတော့စုစုပေါင်းဝင်ငွေဒေါ်လာ148တန်းရတာပါ။ဒါဟာရုပ်ရှင်ကားတကားအတွက်အထူးမြတ်ပြတဲ့ရုံးတင်ပထမပတ်ဝင်ငွေဖြစ်ပြီးတော့ဒီထဲမှာ American အစိုးရရုံးတဲ့ရဲ့ Memorial D အမေဘွယ်လေးကြာရောက်တဲ့တင်းနယ်လာနေဝင်ငွေထက်တွက်မထားသေးပါဘူး။ဘဝမှာအောင်မြင်ဆုံးမင်းသားတစ်ယောက်ဆိုတာမြင်လို့မရတဲ့ Tom Cruise ရဲ့ရုပ်ရှင်ကားတွေဟာရုံတင်တင်ချင်းခုလိုမျိုးတစ်ချိန်တည်းနဲ့ပေါက်သွားရဲဆိုတာမရှိခဲ့ပါဘူးဒီလိုပြောလို့သူရဲ့ရုပ်ရှင်ကားတွေမအောင်မြင်တာတော့မဟုတ်ပါဘူးရုံတင်တင်ချင်းမှာလည်းပတ်စံတွေအများဆုံးဝင်လာတာမျိုးမရှိတာပါ1986ခုနှစ်ကထွက်တဲ့ Top Gun ပထမဆုံးမူရင်းရုပ်ရှင်ကားကိုကွဲလွန်သူဒါရိုက်တာ Tony Scott ကရိုက်ကူးခဲ့တာဖြစ်ပြီးအခုသူရဲ့နောက်ဆက်တွဲရုပ်ရှင်ကားကပေလာ2020ကလေးကယုံတင်မှုရှိခဲ့တာပါဒ ဒါပေမဲ့အဲ့ဒီနှစ်ဖေဖော်ဝါရီလကပဲအမေရိကန်ပြည်အောင်စုမှာကိုဗစ်ကရောဂါဆိုးကြီးဆူဆူရွရွစတင်ပြန့်နှံ့ခဲ့လို့ဒီဟောလိဝုဒ်ရုပ်ရှင်ကယုံတင်ဖို့အကြိမ်ကြိမ်ရွှေ့ရှိကြရဖြစ်ပါတယ်။အခုရိုက်ခုတင်ဆက်တဲ့ဒါရိုက်တာကဂျိုးဇက်ကိုစင်စကီဖြစ်ပြီးတော့ဒီရုပ်ရှင်စကားကိုဒေါ်လာတန်150ကျော်အကုန်ကျခံပေးရိုက်ခုတာဖြစ်ပါတယ်။ဒါပေမဲ့လေကိုဗစ်ကပေကြီးကလာကူပြီးတဲ့နောက်နှစ်ကူးတဲ့အထိဒုက္ခပေးနေရမလို့တခြားကုမ္ပဏီတွေကသူတို့ရုပ်ရှင်ကားတွေကိုအွန်လိုင်းရောရုံမှာပြသတဲ့နည်းနဲ့ပါဖြန့်ချိခဲ့ကြပေမဲ့ဒေနာတောင်ခရုစင်ပရမောင့်ရုပ်ရှင်ထုတ်လို့ရေးကရုပ်ရှင်ရုံမှာပဲတင်ဖို့စိတ်ကိုပိုင်းဖြတ်ပြီးတော့စောင့်နေခဲ့ပါတယ်။အွန်လိုင်းနဲ့စတရီးမင်းလုပ်ပြီးတော့ပြဖို့လုံးဝမစဉ်းစားခဲ့ပါဘူး။ဒါကိုတောင်ခရုစ်ကိုယ်တိုင်ကလည်းကဲရုပ်ရှင်ပွဲတော်မှာပြောသွားတာပါ။အခုလေဒီဟာအကြီးဆုံးအောင်မြင်မှုရတာကမြောက်အမေရိကတိုက်ရုပ်ရှင်ရုံပေါင်း4,935ရုံမှာဒီကားကိုပြသနေတာဖြစ်ပြီးတော့နိုင်ငံတကာမှာနိုင်ငံပေါင်း62နိုင်ငံကရုပ်ရှင်ရုံပေါင်း 13,600 မှာဒီကားရုံတင်ထားတာပါရုပ်ရှင်ထုတ်ပွဲတွေပြတော့လေဒီကားကိုလူတွေစိတ်ဝင်စားအောင်တမင်ကလုပ်ခဲ့ပါရင်ဆန်ဒီယေဂိုမြို့ကလင်းတင်တင်မောပေါ်မှာအထူးဝဲကိုကျင်းပခဲ့ပြီးတော့ကဲရုပ်ရှင်ပွဲတော်မှာလည်းပြသခဲ့ပါရင်ဒေနာတောင်ခရုစ်ကလည်းကင်းရုပ်ရှင်ပွဲတော်မှာပမ်မိုရောစုစုခုခဲ့တာဖြစ်ပြီးတော့လက်နက်မှကျင်းပတဲ့ရုပ်ရှင်အထူးပွဲကိုတော့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့ကျင်းရတော့ဂိတ်တို့တက်ရောက်ခဲ့ပါတယ်။ဒီရုပ်ရှင်ကိုကြည့်ပြီးတော့သုံးသက်ပြောဆိုမှုတွေမှာလည်းလူအရင်အကြိုက်များတာပါ။ရုပ်ရှင်ကားတွေအစိုးကောင်ရေးပြတဲ့ရုပ်ရှင်ဝေဖန်ရေး website Rotten Tomatoes မှာဒီရုပ်ရှင်ကားက68ရာခိုင်နှုန်းအကောင်းဘက်ကိုထောက်ခံမှုရတာဖြစ်ပါတယ်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက္ကသိုလ်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးသနာကျော်အစီအစဉ်တင်ဆက်ခဲ့တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါရှင်။ Texas ပြည်နယ်မှာတနက်သမားလက်ချက်နဲ့တေဆုံးခဲ့ရသူတွေရဲ့ကြံရည်သူမိသားစုတွေကိုသွားရောက်နှစ်သိမ့်အားပေးခဲ့တဲ့တမရဂျိုးဘိုင်ဒန်ကိုပြစ်ခတ်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖေးဖို့အတွက်မြို့ကန်တွေကဟော်ဟစ်တောင်းဆိုခဲ့ကြပါတယ်။တမရကလည်းလှုပ်ပါမယ်လို့တုံ့ပြန်ပြောခဲ့ပါတယ်။ပြစ်ခတ်မှုဖြစ်တဲ့နေ့ကတနက်သမားရှိနေတဲ့ကြောင်ကန်ထဲမှာပိတ်မိနေကြတဲ့ကလင်းငယ်တွေကအရေးပေါ်ဖုန်းနံပါတ်ကိုတစ်ချိန်မကခေါ်ပြီးတော့ရဲကိုအမြန်လွှတ်ပြီးသူတို့ကိုကယ်တင်ဖို့အတွက်ပန်ကြားခဲ့ကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအပေါ်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ Uvalde မြို့တော်ဝန်ကဒေါ်မက်ကလင်းရဲ့တောင်းဆိုမှုအရာတရားရေးဌာနကသုံးသပ်မယ်လို့တနင်္ဂနွေနေ့ကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြာရောက်တဲ့အကြဆုံးစစ်သည်များကိုအောက်မေ့ဂုံပြုပွဲအတွက်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကာမာလာဟဲရစ်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့အာလင်တန်စစ်သင်းကျောင်းကိုတွားရောက်ပြီးတော့အညာတရစစ်သည်အုပ်ကူမှလွမ်းသူပန်းခွေချကြမှာဖြစ်ပါတယ်။လွမ်းသူပန်းခွေချပြီးရင်တော့သမ္မတဘိုင်ဒန်က154ချိန်မြောက်အောက်မေ့ပွဲနေ့အထိမ်းအမှတ်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ဥရောပကောင်စီအစည်းအဝေးမှာယူကရိန်းကိုကူညီရေးရုရှားအပေါ်တဘာဝစွန့်အင်မိခိုနေရတာရှင်းချရေးနဲ့ရုရှားကျူးကျော်စစ်နဲ့ဆက်နွယ်ဖြစ်နေတဲ့စားနပ်ရိက္ခာလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီမိန့်ခွန်းပြောကြားဖို့ရှိပါတယ်။ယူကရိန်းနိုင်ငံမှာတော့ Kiev မြို့ရဲ့မြို့တီနှစ် 1,540 နှစ်ပတ်လည်နေ့ကိုကျင်းပကြပါတယ်ရှင်။ဒီပေါ်နိုင်ငံမှာခီးတဲ့22ယောက်ပါသွားတဲ့လေရင်ပြတ်ကျခဲ့ရာဟိမဝန္တာတောင်တန်းဒေသတဝိုက်ရှာဖွေနေတဲ့ကယ်ဆယ်ရေးတွေအလောင်း14လောင်းကိုဒီကနေ့တင်းတင်းလာနေမှတွေ့ရှိခဲ့ပါတယ်။ဂျန်နဲ့ပျောက်ဆုံးနေသူတွေအသက်ရှင်နိုင်ဖို့အခွင့်အလမ်းအင်တာနက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။မေလ30ရက်နေ့တင်းနာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေဖြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.